မြန်မာနိုင်ငံမှာစစ်ကောင်စီကကမကထလုပ်ကျင်းပါတဲ့မဲခေါင်ဒေသရင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်ခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယင်ဟာအင်္ဂါနေ့မှာထိုင်းနိုင်ငံကိုခီးဆက်ခဲ့ပြီးထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာနဲ့ရောထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဝါနီနဲ့ပါဘန်ကောက်မှာတွေ့ဆုံခဲ့ပါတယ်။ထိုင်းနဲ့တရုတ်တို့ကြားစီးပွားရေးနဲ့ cyber လုံခြုံရေးကိစ္စတွေအပါအဝင်ဂါနာဆောင်မှာပူးပေါင်းဆောင်ရည်တိုးမြှင့်မှုအတွက်ရည်ရွယ်ထားတယ်လို့နိုင်ငံခြားရေးဝန်ကြီးတွေကရှင်းလင်းပွဲအပြီးပြုတ်ပြုတ်လို့တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တရုတ်နိုင်ငံဟာလာအိုစ်နဲ့ထိုင်းနိုင်ငံတွေနဲ့အတူသုံးနိုင်ငံကြားယထားလန်းတွေနဲ့ဆက်သွယ်ထားတဲ့အထူးစီးပွားရေးဇင်းကြံတစ်ခုတိစောက်ရေးအတွက်စီစဉ်နေတယ်လို့ဒါအပြင်ဒီလမ်းကြောင်းဟာတရုတ်နိုင်ငံတောင်ပိုင်းဈေးွက်တွေကိုဒီနှစ်နိုင်ငံနဲ့ဆက်သွယ်စေပြီးဥရောပအထိပါရောက်နိုင်စေဖို့လှုံ့ဆော်မှာဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။သူ့ရဲ့အရှိတောင်အာရှ၅နိုင်ငံခီးစဉ်အတွင်းတရုတ်နိုင်ငံခြားရေးဝန်ကြီးဟာထိုင်းနိုင်ငံပြင်အင်ဒိုနီးရှားဖိလစ်ပိုင်နဲ့မလေးရှားနိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ UNESCO ရဲ့ကမ္ဘာ့မွေးနေ့နေရာတစ်ခုဖြစ်တဲ့ဗကံမှာကျင်းပတဲ့ LMC မဲခေါင်လမ်းချမ်းအစည်းအဝေးမှာကျင်းနိုင်ငံခြားရေးဝန်ကြီးဟာမြန်မာ၊လာအို၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကတက်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းဆွေးနွေးခဲ့ပါတယ်။